ဤရဝန်ကြီးချုပ်ကမိုဆူးမြို့ကို IS လက်ထက်ကနေပြန်လည်တိုက်ခိုက်သိမ်းပိုက်တဲ့စစ်စင်ရေးဟာအရင်မှန်းထားတာထက်အများကြီးပုံမြန်သွားတယ်လို့ထုတ်ပြောလိုက်ပါတယ်။ဤရဝန်ကြီးချုပ် Haider al-Abadi နေနဲ့အနောက်နဲ့အရှေ့လက်ပိုင်းဒေသနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဆွေးနွေးပွဲမှာအခုလို IS တွေကိုမောင်းထုတ်ပြီးနောက်ပိုင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုဘယ်လိုပြန်လည်ထူထောင်မလဲဆိုတာကို Paris မြို့မှာဆွေးနွေးရင်းအခုလို့ထုတ်ပြောလိုက်တာပါ။မနေ့တုန်းကလည်းဤရကမာမိတ်တပ်ဖွဲ့မြေပြင်စစ်စင်ရေးတပ်မှုအမေရိကန်ဗိုလ်ချုပ်က IS စစ်သွေးကြွတွေတင်ထားတဲ့မူဆူးမြို့ကိုပြန်လည်တိုက်ခိုက်သိမ်းပိုက်နေတဲ့အီရတ်တပ်တွေအနေနဲ့ဆက်ဖိတိုက်ပေးကြဖို့တိုက်တွန်းခဲ့ပါသေးတယ်။အမေရိကန်ဗိုလ်ချုပ် Gary Velosky ကအခုလိုဖိတိုက်ရမှာစီစဉ်ထားတာထက်ပိုအလျင်စလိုမလုပ်ကြဖို့ဘာလို့လဲဆိုတော့ရန်သူအတွက်အခွင့်အလမ်းမပွင့်သွားစေဖို့ဖြစ်တယ်လို့မနေ့ကထုတ်ပြောလိုက်ပါတယ်။ဗိုလ်ချုပ် Velosky ကဆက်ပြီးမူဆူးကိုအမြန်မဝင်နဲ့လို့တော့ဆိုလိုတာမဟုတ်ဘူး။အခုရထားတဲ့တိုက်ပွဲအရှိန်ဟုန်ဆက်ထိန်ထားပြီးရန်သူတွေပြိုကွဲသွားအောင်မယက်မနာဆက်ဖိတိုက်ဖို့ကသာဆိုလိုတာပါလို့ဘက်ကဒ်မြို့ကနေတယ်လီဖုန်းနဲ့တဆင့်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာရှင်းပြခဲ့ပါတယ်။ပိုချိုဖလက်စကီကပဲဒီ IS စစ်သွေးကြွတွေအနေနဲ့ဒီမြို့ကိုလက်လွတ်ရမယ်နောက်ဆုံးအချိန်ထိပုံမှန်စစ်တပ်လိုအလုံးအရင်းနဲ့ခန်းစစ်ဆင်သွားပြီးနောက်ပိုင်းမှာတော့ပျောက်ကြားသဘုံတက်အသွင်ပြောင်းကာအီရတ်တပ်တွေနဲ့အရဲသားတွေကိုနှောက်ယှက်လိမ့်မယ်လို့ခန့်မှန်းလိုက်ပါတယ်။တကယ်တော့မူဆူးမြို့တိုက်ပွဲမှာအမေရိကန်အနေနဲ့ထောက်လိုင်းရေးသတင်းနဲ့ထောက်ပို့လုပ်ငန်းတွေအပြင်ထောင်ချီတဲ့လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးပစ်ကူမှုတွေနဲ့အပါအချီရဟတ်ရင်အသုံးပြုမှုတွေကိုပံ့ပိုးအကူအညီခဲ့တာဖြစ်ပါတယ်ခင်ဗျာ။